ပြန်ကြိုင်းဝန်ကြီးဌာနက11သတင်းမီဒီယာအဖွဲ့ကိုအသေးပြတ်မှုနဲ့တရားစွဲမဲ့အကြောင်းနိုင်ငံပိုင်မီဒီယာတွေကနေကြေညာလိုက်တာနဲ့ပတ်သက်လို့ဒီကိစ္စဟာမြန်မာနိုင်ငံရဲ့သတင်းစာလွတ်လပ်ခွင့်ပေါ်ဘယ်အတိုင်းအတာထိတက်ရောက်မလဲဆိုတာဟာစိတ်ဝင်စားစရာအချက်တစ်ခုဖြစ်ပါတယ်။စာနယ်ဇင်းကောင်စီယာယီကငင်းပွားမှုဖြစ်ရှင်ရေးကော်မတီဝင်ကိုမြင့်ကျော်ကအခုပြဿနာဟာစာနယ်ဇင်းလွတ်လပ်ခွင့်ကိုတိုက်ရိုက်ထိပါနိုင်တဲ့ကိစ္စရက်တစ်ခုမဟုတ်တဲ့အကြောင်း RFA ကိုပြောပါတယ
်။ဆောင်းရင်းမှမတော့တရားစွဲတဲ့ဟာတိုင်းကခင်းချောက်တဲ့ဟာတိုင်းလို့တော့ပြောလို့မရဘူး။လူမျိုးဟိုလောကျင်းတဲ့အတိတ်ကလို့ပြောလို့မရဘူး။ဒါပေမဲ့ဟိုဒီဘက်ကလည်းခိုင်ခိုင်မာမာနဲ့ဟိုတတော်လာအချက်လက်တွေရှိတယ်ဆိုရင်တော့ဒီဘက်ကတရားရုံးမှာအခုကံကားပေါ်မယ်တရားစီရင်စနစ်ကသာမှန်ကန်မျှတဲ့တရားစီရင်စနစ်ဖြစ်ရင်ဟိုမှန်တယ်ပဲမှန်နိုင်လိမ့်မှာပေါ့နော်ဟိုတော့စစ်တပ်တရားစီရင်ပေါ်မှာလည်းနောက်တစ်ဆင့်ကဘယ်လိုလာမယ်ဆိုတာမသိဘူးဟိုတရားဆွဲတာတော့ဟိုဆွဲခွင့်ရှိတယ်ပေါ့နော် right ရတော့ဟိုသူတို့လည်းဆွဲခွင့်ရှိတယ်နောက်ပုဂ္ဂလိကချင်းချင်းလည်းနင့်နိုင်ဆွဲခွင့်ရှိတယ်ပေါ့ဟိုဒါပေမဲ့မင်္ဂလာတဲ့တရားစီရင်နဲ့မင်္ဂလာတဲ့ဆွဲတဲ့ဟာမျိုးဖြစ်ဖို့တော့အရေးကြီးတယ်ပေါ့နော်။အဥပမာဒီလိုကိစ္စမျိုးကြတော့ဒီပုံမှန်မမြောက်တဲ့ဟာကိုဒီပုံမှန်နဲ့ပြည့်တယ်ဒီချရတယ်လို့ရှိတယ်။အဲ့ဒီကြည့်လို့မလို့အဲ့လိုကိစ္စမျိုးတွေကတော့သတင်းလွတ်လပ်ခွင့်ကိုတိုက်ရိုက်သွားပြီးတော့ထိန်းချောက်တဲ့ဟာမျိုးရှိတယ်။အဲ့ဒီပြည့်မှုမှာတော့အချက်လက်ခံမှာဖို့သူဆွဲတဲ့လူကအချက်လက်ခံမှာဖို့အရေးကြီးတယ်ပေါ့နော်။အချက်လက်မခံမှာဒီနဲ့ဆွဲတဲ့ဟာကိုတရားရုံးကဟိုဘယ်လိုက်ပြီးတော့ဘာရေးတင်ဖိုင်တော့အဲ့ဒီမှာတော့အဲ့ဒီမှာပြောပြရရှိတာလည်းမဟုတ်
ဘူး။အစိုးရအာဏာပိုင်အဖွဲ့အစည်းတစ်ခုခုကပုဂ္ဂလိကသတင်းမီဒီယာတစ်ခုကိုတရားရုံးကနေတရားစွဲမယ်လို့ကြေညာလိုက်တာဟာပြည်တွင်းစာနယ်ဇင်းလောကအပေါ်မှာရောဘယ်အတိုင်းအတာထိအကျိုးသက်ရောက်နိုင်ပါလဲ။ဒီပြဿနာဟာနောက်မှာရောဘယ်အကျိုးသက်ရောက်မှုတွေရှိနိုင်ပါလဲ။စာနယ်ဇင်းဆရာစီသူအောင်မြတ်ကအခုလိုအမှတ်ချက်ချပါတယ်
။အဲ့တော့အနေပတ်သက်ရင်ကျွန်တော်လေ့လာထားသမျှအရင်ရှင်းပြမယ်နော်။အဲ့ဒါကဟိုဘယ်လိုလဲဆိုတော့အခုဒီဇလောမှာပေါ့ဒီဇလောမှာအဲ11ကနေပြီးတော့မှပြန်ကြရေးဘက်ကိုရေးတဲ့စာတွေအဲပြီးတော့မှဒေါက်တာသိန်းကြီးရေးတဲ့စာတွေနောက်ပြီးတော့မှဒေါက်တာပန်းထွန်းအောင်ရေးတဲ့စာတွေအကုန်လုံးကိုဖတ်ကြည့်လိုက်တော့အဲ့ဒီမှာဘာတစ်ခုပုံပေါ်သွားလဲဆိုတော့ဒီဟာကစာနေစဉ်လွတ်လပ်ခွင့်နဲ့ဘာမှမပတ်သက်ဘူးဒီဟာကကိုင်းကနာတိုက်ပွဲကြောက်ဖြစ်တယ်လို့ဆိုပြီးတော့မှကျွန်တော်အဲ့လိုသုံးသပ်လို့ရတယ်အဲ့လိုပြောရတာလည်းအကြောင်းရှိတယ်အဲပြီးခဲ့တဲ့နှစ်တုန်းကဆိုရင်2013ခဲမှာအဲ့ဒါဒီ11ကနေပြီးတော့မှသူတို့ရေးတာတွေရှိတယ်သူတို့မီဒီယာကိုပေါ့အဲ့ဒီပုတ်ခတ်နေတာပေါ့နော်ဒီဒေါက်တာစိတ်ပွားတို့ပြီးတော့မှဟို expert time တို့ပါတို့အဲ့ဒီလိုမျိုး website တွေကနေပြီးတော့မှတက်ခိုက်နေတာတွေရှိတယ်ပါညာဆိုအဲ့လိုဖြစ်တယ်ဖြစ်တော့တစ်ဖက်မှာလည်းဟိုမှာဘာဖြစ်နေတယ်လဲဆိုတော့ဆရာဦးရှိမန်းတို့နဲ့ဦးသိန်းစိန်နဲ့ကနှစ်ဖက်ဟိုအပြန်အလှန်ဒါပုတ်တိုက်မှုတွေဘာတွေအာနာအပြိုင်မှုတွေကလည်းဖြစ်နေတယ်ဖြစ်နေတော့နောက်ဆုံးမှဦးရှိမန်းတို့ဘက်ကဘာလုပ်မလဲဘာလုပ်တယ်လဲဆိုတော့ဒီလွတ်တော်ကိုဝေဖန်တာနည်းနည်းလေးကိုအကြောင်းပြုပြီးတော့မှဟိုစိတ်ပွားစုံစမ်းရေးကော်မရှင်တွေပါလေဆိုတာသူတို့ဖွဲ့တယ်ဖွဲ့တဲ့ခါကျတော့အဲဒေါက်တာစိတ်ပွားဆိုတာဟာဦးရဲထွက်ပါပဲဆိုပြီးတော့မှအဲဒီမှာဒေါက်တာသိမ်းမြင့်တို့ဒေါက်တာဖန်းထွက်အောင်တို့ကလွတ်တော်မှာသွားပြီးတော့မှသူတို့ပေးချပတင်းသွားပို့တယ်အစီရင်သွားခံတယ်ပေးချဒါပေမဲ့လည်းအကြောင်းအရာလျော်စွာဒါဦးရဲထွက်ကိုအရေးယူလို့မရခဲ့ဘူးလေအဲ့ဒီကစခဲ့တဲ့ဟာတွေပေါ့အဲ့ဒီကစခဲ့တဲ့ဟာတွေကနောက်ပိုင်းအဲ့လိုမရမနာဖြစ်တယ်ဟုတ်ကဲ့ဖက်ကဆိုရင်အစိုးရဘက်ကနေပြီးတော့မှဦးဆန်းစင်ကိုအရေးယူတာဦးဆန်းစင်ကလည်းဒီတွတ်တော်ဥက္ကဋ္ဌရာဦးရှင်မန်းနဲ့ဤဆက်တဲ့လူဆိုပြီးတော့မှဒါသတင်းရလည်းကြေကြေပြန်ဖြစ်တယ်အဲ့ဒါနေဆက်ဆက်ပြီးတော့မှဒီမှာတန်တော်ဆင်သတင်းသာကိုဒါအရေးယူဖို့ဆိုတာလည်းဖတ်ပြီးတော့ဖြစ်လာတယ်အဲ့တော့ဒီနေ့ပြန်ကြားရေးဝန်ကြီးဌာနကနဲ့အစိုးရကပြောတယ်ဂျာနယ်နှစ်ဆောင်ပေါ့ဟိုမီဒီယာနှစ်ခုပေါ့နော်အလဲပဲမီဒီယာနဲ့ဒီမှာတန်တော်ဆင်ကိုအရေးယူဖို့ဖြစ်လာတယ်ဆိုတဲ့ကိစ္စကအဲသတင်းမီဒီယာလွတ်လပ်ခွင့်နဲ့တော့သိဆိုင်တယ်လို့တော့မထင်ဘူးကိုင်းကနာတက်ပွဲရဲ့အဆက်လိုပဲဒီလိုပဲနားလဲတယ်
။အဲဒါတွေကတော့ပြန်ကြားရေးဝန်ကြီးဌာနက11 Media Group အပေါ်မှာတရားစွဲမဲ့အကြောင်းကြေညာချက်ထွက်ပေါ်လာပြီးစာနယ်ဇင်းဘက်ကသုံးသပ်ချက်တွေဖြစ်ပါတယ်ခင်ဗျာ။